အခုတော့တောထရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့လေလိုက်စီစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ့်စနေညတဲ့လေလိုက်စီစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်စနေညတော်ရဲ့လေလိုက်အစီအစဉ်ကကြိုဆိုပါတယ်ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့စောင့်ထိုင်းအပ်တဲ့ကျင့်ဝတ်စည်းကမ်းနေဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာကိုကလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့သူတစ်ပါးကိုထိခိုက်စေလောက်နိုင်အောင်လောက်အောင်လို့ဒီအမုန်းတရားစကားတွေပြောတာဒီကြားထဲမှာဘလို့စည်းမြင်တိတိလေးကနေပြီးတော့ကန့်တတ်ထားလဲဘယ်ပိုင်းကိုကြော်လွန်သွားရင်ဒီရောက်ရင်းမှုမြောက်တယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ကျမဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုက်မော်ရောက်နေကြပါပြီပထမဦးဆုံးဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တယောက်ကလူခွင့်ရှင်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်အင်္ဂယ်ဦးသိန်းတန်ဦးလေလိုက်မော်ရောက်နေပြီဖြစ်ပါတယ်နောက်ပြီးတော့ရင်းနှုံးကဒီမြန်မာသတင်းသက်မှတ်ကဥက္ကဋ္ဌဖြစ်တဲ့ဦးမောင်မောင်မြင့်နော်ဝေးနိုင်ငံအခြေစိုက်မြန်မာရေးလေလာသုံးသက်သူဦးမောင်မောင်မြင့်ကိုလည်းဖိတ်ခေါ်ထားပါတယ်ပြီးတော့ဒီမြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူ Triangle Woman အဖွဲ့ကမက်ခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။အားလုံးပဲမင်္ဂလာပါနော်။ဟုတ်ကဲ့။ဒီလေလိုက်မော်ကိုရောက်နေတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုပဲကျွန်မဒီအကြောင်းအရာနဲ့ပတ်သက်တဲ့ဒီပနာမမေကွန်လေးတခုမေးချင်ပါတယ်ရှင်။ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဒီအမုန်းတရားပွားများစေတဲ့စကားတွေ hate speech ဆိုတာပေါ်မှာဘယ်လိုများနားလည်လက်ခံပါသလဲ။ဒီလူခွင့်ရေးရှင်နေဒီဦးသိန်းတန်းကိုအရင်ဖြေကြားပေးပါရှင်။
ဟုတ်ကဲ့လူလာစွာထုတ်ပေါ်ပြောကြအောင်ဆိုတော့လူတွေရဲ့တပါခွင့်ရေးဥတွေကကြာထန့်ပေးထားတဲ့ခွင့်ရေးဖြစ်ပါတယ်အဲ့တော့အမုန်းတရားဆိုတာကတော့ဘာလို့ဒီလိုတင်းဘာသာတူတဲ့ကြားမှာဆက်မှန်ကန်တဲ့အတွေ့အကြုံတွေပေါ်ပေါက်တယ်မလို့ဖတ်တဲ့စေတနာတွေပေါ်အောင်သူတို့ဆုံးဆိုတဲ့နေရာအမုန်းတရားပဲဖြစ်ပါတယ်အဲ့တော့ဒီလူလာစွာထုတ်ပေါ်ပြောကြအောင်အမုန်းတရားဟာအရေးနဲ့မိလို့ဆန့်ကျင်ပါတယ်
ဟုတ်ကဲ့ဦးသိန်းသိန်းကိုဖြေချပေးတာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမောင်မောင်မြင့်ကိုမေးချင်ပါတယ်ဦးမောင်မြင့်ကဒီနိုင်ငံတကာဒီဟိုဒီလွတ်လပ်စွာပြောဆိုခွင့်အနေအထားတွေကိုလည်းမြင်နေကြားနေစောင့်ကြည့်နေတယ်ဆိုတော့ဒီနိုင်ငံတကာမှာဒီလွတ်လပ်စွာပြောဆိုခွင့်နဲ့အဲ့ဒီကနေပြီးတော့ကြော်လွန်ပြီးလွတ်လပ်စွာပြောရင်းနဲ့အမုန်းတရားဒီလှုံ့ဆော်တဲ့ဇာတ်တွေဖြစ်သွားတဲ့အခြေအနေမျိုးတွေမကြာခဏဖြစ်ပေါ်တတ်လေးရှိပါလားရှင်တွေ့ရပါလား
ဟုတ်ပါတယ်ကျွန်တော်တို့ဒီနောက်နိုင်ငံမှာလည်းဒါတွေကတော့ဖြစ်မှုပါတယ်နော်ပြီးတော့နောက်နိုင်ငံဆိုတဲ့နေရာမှာအနည်းဆုံးအဖြစ်နော်ဝေနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ဒီအဖွဲတစ်ဖွဲ့ကနေပေါ့နော်လူတူတူတယောက်ကနေပြီးတော့အမုန်းစကားတွေဆရာပွားစီရင်းကနေပြီးတော့နောက်ဆုံးကျတော့သူကိုယ်တိုင်ကအဲ့ဒီအမုန်းတရားနောက်ကိုလိုက်သွားပြီးတော့ဒီလူငယ်ပေါင်း60ကျော်ဆရာ64ယောက်လောက်ကိုဆရာလူတယောက်ထက်ကတက်ခဲ့တဲ့ဖြစ်ရမျိုးဖြစ်ပွားခဲ့ပါတယ်အဲ့ဒါကတော့ဒီနိုင်ငံခြားကနေဝင်လာတဲ့ဟာဟိုနိုင်ငံကူးတွေကိုသူတို့ကမုန်းတရားအနေနိုင်ငံကူးတွေကတော့အန္တရာယ်မဖြစ်ဘူးသို့တော့ဒီနိုင်ငံကူးတွေနိုင်ငံတွေကိုလာခြင်းဟာသက်ဆိုင်ရာအစိုးရနဲ့ဆိုင်တယ်သက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်တယ်ဆိုပြီးတော့အဲ့ဒီနိုင်ငံရေးပါတီရဲ့လူငယ်အစည်းအဝေးမှာသွားပြီးတော့လူတက်တဲ့အတွက်ကြောင့်လူ60ကျော်တည်ခဲ့ရတာပါဆိုတော့ဒါတွေကတော့ဒီအမုန်းစကားပြောခြင်းရဲ့ဒီနောက်ထပ်တွေဖြစ်ရတယ်ပေါ့နော်ဒါပေမဲ့လို့ဒီဖြစ်ရကတော့ရှင်းတယ်ဘာကြောင့်လဲဆိုတော့သူကတော့ရာဇဝတ်မှုနဲ့တိုက်ရိုက်ကြည့်ရောသက်ဆိုင်သွားတဲ့အတွက်ကြောင့်သူ့ကိုတော့ကျွန်တော်တို့ရာဇဝတ်နီးနေပဲဒီရာဇဝတ်မှုတွေကိုတားဆီးတဲ့နီးနေပဲတရားဥပဒေရပဲသူ့ကိုရေးယူပြီးတော့ဟာဒီသက်ဒီထောင်ချလိုက်တဲ့အနေအထားဖြစ်ခဲ့ပါတယ်။အဲသို့တော်လည်းပဲရှေ့ဥရောပကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီဆိုဗီယက်အင်ပါယာပြိုကွဲသွားပြီးနောက်ပိုင်းကျတော့ဟလာဒီအရှေ့ဥရောပနိုင်ငံတွေမှာလည်းပဲနိုင်ငံတော်များများဒီမိုကရေစီနိုင်ငံတွေဖြစ်လာတယ်။သို့တော်လည်းပဲအဲ့ဒီနိုင်ငံတွေကအသာအဦးပိုင်းမှာဆင်းရဲတယ်။အစိုးရတည်တည်ကအားနေတယ်။ဒီနိုင်ငံရေးအင်အားမှာလည်းပဲအဖက်နဲ့တစ်ဖက်ကအားပြိုင်နေတဲ့အနေအထားမှာကျတော့ဒီတချို့လူတွေကဘယ်လိုလုပ်တယ်လဲဆိုတော့လူမျိုးရင်းနဲ့အမျိုးသားရင်းကိုဟလာခြေတန်းတင်ပြီးတော့သူလူလူစီးအောင်စီးအောင်တဲ့အခါကျတော့ဥပမာယူဂိုစလာဗီးယားကိုကြည့်မယ်ဆိုလို့ရှိရင်ယူဂိုစလာဗီးယားနိုင်ငံမှာဟာလာဒီလူမျိုးမတူတဲ့လူတွေနောက်ပြီးတော့ဘာသာမတူတဲ့လူတွေဖွဲ့စည်းထားတာနောက်ဆုံးကျတော့ဒီအမုန်းတရားရဲ့အကျိုးဆက်ကြောင့်ယူဂိုစလာဗီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်ပြီးတော့ယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားတာပဲဖတ်တင်ခဲ့တယ်ဆိုတော့ဒါတွေကတော့အကျိုးဆက်တွေပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဦးမောင်မြင့်ကဒါနိုင်ငံတကာအခြေအနေနဲ့ဟိုနှိုင်းရှင်ပြီးတော့ပြောသွားတာပါဟိုမက်ခင်လေးရှိပါလားလေလိုက်မပါမက်ခင်လေးကိုမေးချင်ပါတယ်ရှင
်
ဟုတ်ကဲ့ပါမက်ခင်လေးမြန်မာနိုင်ငံမှာကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိပါဘူးဒါပေမဲ့အခုတလောဒီဟိုလေလိုက်မပါလဲကြားရတဲ့အပြင်မှာလဲတွေ့နေရတာမြန်မာနိုင်ငံမှာဒီအမုန်းတရားပွားများစေတဲ့ဇာတ်တွေကို Facebook ပေါ်မှာလဲတွင်းတွင်းကျကျပြောလာကြတယ်အပြင်မှာလဲဟိုတိုက်ရိုက်ပြောဆိုတာမျိုးတွေတွေ့လာရတာများပါတယ်ရှင်အဲ့ဒါဘလို့အခြေအနေတွေကြောင့်အခုလိုမျိုးဒီလိုအမုန်းစကားပေါ်ပေါ်တင်ပြောဆိုရဲလာကြတဲ့အခြေအနေဖြစ်လာစေတာပါလေဘလို့သုံးသပ်မိပါလဲ
ဟိုအဓိကကတော့ပေါ့နော်ကျမတို့နိုင်ငံရေးအပြောင်းအလဲမှာလူတွေကအရင်အထက်ပို့ပြီးတော့ဒီ free and not expression ကိုပို့ရလာတဲ့ပေါ့နော်အဲ့ခါမှာပြောရင်းပြောရင်းနဲ့ကျမတို့ free and not expression ဆိုတဲ့ line ကနေကြော်ပြီးတော့မှအမုံတရားပေါ့နော်အမုံစကားတွေအမုံစကားတွေဆိုတဲ့အခါမှာလဲကျွန်တော်ခုနပြောတဲ့ဆရာဦးသိန်းတန်းပြောတယ်လို့လူမျိုးတစုဘာသာတစ်ခုကိုမုံအောင်ဒီလိုမျိုးအငယ်ရှိအောင်ပြောရုံနဲ့မကဘူးကျမကတော့တူးချင်းပေါ်မှာပေါ့နော်အခြားတူးကိုအမြဲဖြစ်စေတဲ့အမုန်းစကားအနေမှာအမြဲရှိတဲ့စကားပေါ့နော်ဆိုဒီလူတယောက်ကိုအမြဲရောက်အောင်ပြောတဲ့စကားထိပါဟိုစီးပေါင်ကြော်လာတာတွေကိုအများကြီးတွေ့ရပါတယ်အဓိကတော့ကျမတို့ရဲ့ဒီလူတို့ရဲ့အခြေခံဒီလူတို့ရဲ့အဓိကအားနည်းချက်ကလည်းပညာရေးကအားနည်းတယ်ဘယ်ဟာကဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ရှိပြီးတော့ဘယ်ဟာလွတ်လပ်စွာဆဲဆိုခွင့်အထိပါကျမတို့ခုနောက်ပိုင်းမှာဖြစ်လာတဲ့အခါကျတော့ Facebook မှာပဲဖြစ်တချို့တော့ဘာသာရေးကောင်းဆောင်တွေကနေပြီးတော့လူတို့နဲ့အများပြည်သူနဲ့ပြောဆိုတဲ့အခါမှာပဲဖြစ်ဖြစ်လက်လုံစပယ်ပြောဆိုတဲ့ဟာတွေကအင်တန်မှစိတ်ပူစရာကောင်းတဲ့အနေအထားကိုရောက်သွားတာတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဟိုမန်ခင်လေးပြောသွားလို့လူတဦးတယောက်ကိုတိုက်ရိုက်ဟိုချင်းချောက်တယ်ဆိုတာမျိုးပေါ့နော်အဲ့ဒါနဲ့ဆက်ဆက်ပြီးဒီနိုင်ငံတကာအဖြစ်လေးကိုလည်းတင်ပြပေးစင်ပါတယ်ဟိုဒီနေ့မနေ့ပဲဒီ web ဒီ Facebook ပေါ်မှာတွေးလိုက်ရတာတခုက writer သတင်းဌာနကိုသတင်းရောင်းစားတဲ့အင်တင်ရွာသားဆိုပြီးတော့ဒီအမျိုးသားတဦးရဲ့ဓာတ်ပုံအင်တာနက်မှာပြက်နေတာတွေးရပါတယ်အဲ့ဒါကိုတချို့တွေကအဲ့ဒီ post ကို share တယ်နောက်ပြီးတော့ဒီလူကိုတက်ရမယ်ဆိုတာမျိုးရေးထားတဲ့အထိရှိပါတယ်အဲ့လိုမျိုးဒီတကယ်လို့အဲ့ဒီလူကရှိခဲ့တယ်အဲ့လူအမှန်ဖြစ်တယ်ဆိုရင်နောက်မှအဲ့ဒီလူမျိုးလူရဲ့ရုပ်နဲ့အဲ့ဒီလူမျိုးဒီလူကိုတက်ရမယ်ဆိုပြီးတိတိကျကျပြောတာမျိုးကဒီ American ပြည်အောင်စုမှာဆိုရင်တော့ဒါဟိုရာဇဝင်မှုမြောက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ခွင့်မဟုတ်ဘဲနဲ့တိုက်ရိုက်လူတစ်ပါးကိုချင်းညောက်ပြီးတော့ဒီတက်ဖြတ်ဖို့ဟိုအကြံပေးချက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုအရေးယူလို့ရပါတယ်ဟိုလောလောဆယ်တကယ်တမ်းလည်းအရေးယူထားတဲ့ဟိုဖြစ်ရက်တွေအမေရိကန်ပြည်အောင်စုမှာရှိပါတယ်ဒါပေမဲ့တကယ်တမ်းပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁အရာကိုဒီလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးထားတယ်ဒါကြောင့်မလို့ခုနကတော့အမုန်းတရားပွားများအောင်လို့ပြောတယ်ဟောပြောမှုတွေတောင်မှသူတို့ကတားဆီးလို့မရဘူးဒါပေမဲ့တကယ်တမ်းကျတော့လူတဦးတယောက်ဒါမှလူမျိုးစုတစ်ခုကိုတိတိပပချင်းချောက်လာပြီးမကြခင်လဲဟိုအန်ဒီရမလွဲမသေးချက်ချင်းဖြစ်စေမယ့်အခြေအနေဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ဥပဒေကလည်းအဲ့ဒါကိုအကာအကွယ်မပေးနိုင်တော့ပါဘူးတခြားသက်ဆိုင်ရာပြင်းမှုတွေနဲ့အရေးယူနိုင်တာဖြစ်ပါတယ်အခုလောလောဆယ်ကျမဒီလေလိုင်းပေါ်ရောက်နေတဲ့သောရရှင်တွေကိုအရင်အချိန်ပေးပြီးတော့တချို့သောရရှင်တွေရေးထားတဲ့စာလေးတွေကိုလည်းဒီပင်တိုင်းဆွေးနွေးပေးရဲ့သောရရှင်တွေကိုမေးပေးကျင်ပါတယ်ဆိုတော့အခုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုခေါ်ကျင်ပါတယ်ရှင်အဲသောရရှင်မန္တလေးကသောရရှင်ဦးတန်းအောင်လေလိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါခင်ဗျာမင်္ဂလာပ
ါဦးတန်းအောင်မင်္ဂလာပါရှင်ဦးတန်းအောင်ဗာများဆွေးနွေးကျင်ပါလေဟိုကျမတို့ဒီပင်တိုင်းဆွေးနွေးပေးတဲ့သူတွေလည်းလေလိုင်းပေါ်မှာရှိပါတယ်မေးကျင်တာလည်းမေးနိုင်ပါတယ
်ပြောရဲဆိုတာကဒီဥပဒေကမထိရောက်လို့ပါခင်ဗျဥပဒေကထိရောက်ရောက်ဒီအမုန်းတရားပြောနေလူတွေကိုဥပဒေကထိရောက်ရောက်အရေးမယူလို့ပါခင်ဗျဥသိမ့်စိတ်လက်ထက်တော့လည်းဥသိမ့်စိတ်ပြောတော့လည်းနောက်ကွယ်မှာလက်မဲရှိပါတယ်ဆိုပြောသွားပါတယ်အခုဒီအခုလက်ထက်မှာလည်းဒီလိုအမုန်းတရားကိုပြောသွားတဲ့ဟာတွေပေါ်တယ်ပြောတယ်ဟိုကဥက္ကဋ္ဌဆုံးတာကိုဟိုအာဇာနည်ကောင်းတယောက်လို့ယူဆပါဘူးလို့ကဥနေဝင်းနဲ့ဥလားဆွေတို့ဒါအမုန်းတရားကိုသူတို့ကြွနေတာပါဒါသူတို့တရားဝင်ကိုင်းဟလာဟိုသမင်းဝောင်းကိုစားထားပါဆိုလေဒီတိရှက်မှာလည်းသူတို့ပါဝင်ခဲ့တယ်အနောက်ဘက်မှာသူတို့အုပ်စုလိုက်စီတယ်ဟို၄ယောက်နေတရားရုံးမှာလာပြတ်လိုက်လို့ရင်အရေးယူရမှာသူတို့အုပ်စုလိုက်ပါအရေးယူရမှာလည်းဖြစ်မှာပါပါနောက်တရင်တောက်တယ်ဆိုတာဒီဒီရခိုင်တရင်ဌာနဆိုတာဒီမြမပြီးမှရှိတဲ့တရင်တောက်တွေကပြပောက်ကိုပို့လို့တာအမှန်တရားကိုပေါ်ပေါက်တာပါကျွန်တော်ဒီချင်းပြည်နယ်မှာဖြစ်တယ်စစ်ပွဲတွေဖြစ်တယ်မြောက်ပိုင်းမှာဖြစ်တယ်ဒါတရင်တောက်တွေကိုသူတို့ဆွဲထည့်နေတာပဲကျတဲ့လိုတော့တရင်ကိုလည်းအမှန်ခေါ်ထုတ်လို့မရအခေါ်ထုတ်ရင်လေဒါသူတို့ကဒါနိုင်ငံတော်ကဒါဟိုဘလို့တော့မှသူတို့အမှန်တရားကိုခေါ်ထုတ်တယ်ဆိုအရေးယူခံရတယ်နော်အဲ့ဒါကိုဥပဒေရအမှန်တကယ်ဟိုခိတိရောက်ရောက်အရေးယူပါမှဒီဥလားဆွေဥနေဝင်းတို့ဟာလားဒီဝိဒူသူတို့သူတရားဝင်ထိချောင်းနေတာပဲလေသူတို့တရားဝင်ထိချောင်းနေဥပဒေရဘာလို့သူတို့ကြည့်နေတာတော့အဲ့ဒါကိုသိကြမယ်ဆရာဟုတ်ကဲ့
ဟုတ်ကဲ့ဦးနေဝင်ဦးတန်းအောင်ဆွေးနွေးသွားတဲ့အချက်ကဒီမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ဒီသတင်းအဖွဲ့အစည်းတွေကိုတော့ကန့်သတ်မှုတွေထားထားပြီးတော့ဒီမုန်းတရားပွားများစေတဲ့သူတွေကိုတော့အရေးမယူဘူးဒီကိစ္စဘာကြောင့်လဲဆိုတာသိကျမှတယ်လို့မေးပါတယ်ဒီသောရရှင်ကဆိုတော့ဟိုဦးသိန်းတန်းကိုဖြေချပေးနိုင်ပါလားရှင့
်ဆရာဒီမှာဒီလိုမျိုးဒီဖြစ်ပြီးတာတိုင်းနေအတူတူလာတယ်ကျင်းနေနေတို့ဒီတော့ကျွန်တော်တော့ဒီဥပဒေကကျွန်တော်ကြီးကနာရီဒီတောင်ပြောရဲနော်ဥပဒေကလက်လက်ဆက်ဖို့ပြောကြခွင့်မှာလေအထင်ကြီးလို့လို့နေရဘူးဒီဟာကိုဒီသေးဥပဒေနဲ့မြားရီဒီကျိုးမှာပြဋ္ဌာန်းထားတဲ့ဥပဒေကိုမသိကြရမှာမဖြစ်ရဘူး เนี่ยเจอแจ้งเนี่ยเนี่ยลูกตัดแต่ตัวอ่ะคนที่มันเอาแจ้งตัวมาตรงนั้นเนี่ยก็ทราบแล้วอย่างนั้นแต่ลูกตัดอ่ะอู้อาบิลุเนี่ยอาบิลุสิ่งเดียวกันนะตัวที่ตัวที่เจ้าเนี่ยบุกมาตรงนั้นจะดีมีเรื่องอะไรไม่พอดีเพราะอันนั้นมีอยู่ในอาวุธเลยแล้วก็ที่มีอะไรอันนี้ทำอยู่ก็เนาะแต่ว่าที่เราเนี่ยเราอู้ที่อาเกสเนี่ยเป็นอาชีพเป็นชื่อเนี่ยที่เราเรียนตัวบุกมาตรงนี้เนี่ยอู้คนเนี่ยเก่งคนที่เนี่ยน่าดีอะไ ်ရှိခဲ့တဲ့လူတွေဒါကနာမည်ဖွဲ့ပြီးလာခရာဒီကျုပ်တွေပါနာပြီးတော့ဘာမှမဟုတ်ပါဘူး။အမင်းသားပေါ့ဗျာ။အောင်လန်းစရာကိုကြောက်တယ်။မလို့ရှိလို့ဒီမှာခင်ဗျာ
Okay, ဒါဦးသိန်းတန်းဦးဖြေကြပေးတာဦးတန်းအောင်လိုချင်တဲ့ဖြေရပါပြီเนาะကျွန်မနောက်တော်ရရှင်တရားကိုဖိတ်ခေါ်ခြင်းပါတယ်အဲ့တော်ရရှင်ကတော့ကန်တကီပြည်နယ်မှာကျန်းစာဘာသာရေးပညာရေးကိုပါရဂူဘွဲယူဖို့လေ့လာနေသူဖြစ်ပါတယ်ဆရာဒေးဗစ်မိုးအွန်လေးလိုင်းပေါ်မှာရှိပါလားရှင
်ရှိပါတယ်ခင်ဗျာ
Okay ရှင်ဝင်ရောက်ပြီးတော့ဆွေးနွေးနိုင်ပါတယ်မိကွန်းနေလည်းမေးမြန်းနိုင်ပါတယ်ရှင
် Okay ပါကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီကဲတဲ့ဒီအချိန်ဒီမှာတော့ကျွန်တော်အစိုးရလက်ထက်မှာဒီအခါကျတော့ကျွန်တော်တို့လောလောဆယ်ပြောဆိုချင်နေတယ်လေကျွန်တော်တို့တောင်းယူမှုအများကြီးရှိခဲ့တယ်ဒါပေမဲ့ခုနောက်ပိုင်းကျွန်တော်ဒီတော့အောင်ဆန်းစုကြည်တို့အစိုးရဆက်လာတဲ့ခါမှာတော့ကျွန်တော်တို့ဘယ်သူမဆိုလောလောလတ်လတ်ဒီမိုကရေစီမှာတော့ဆိုရမယ်ဆိုတော့သူတို့စစ်တပ်တရားရှိလာတော့ကျွန်တော်အချင်းအတော့တချို့လူကြီးကအဲ့ဒီဟာကိုကျွန်တော်အလွဲသုံးတယ်လို့ပဲမြင်ပါတယ်ဒါဆိုခုဒီဒီမိုကရေစီမှာပြတော်မှာကျွန်တော်ရေးယူမှာမဟုတ်ဘူးဆိုပြီးတော့မှခုကမကြောက်နဲ့မလာမတက်ကျင်းနဲ့ဥပုန်နေတဲ့ခိစားမယောသူတို့ကလောလောလလပြောဆိုပန်ဖတ်ရှိတဲ့ဆိုတဲ့ဟာကြီးပေါ်လာကြတာပေါ့နော်ကျွန်တော်ကတော့ဒီလောလောဆိုပြောဆိုပန်ဖတ်တို့ပြောတဲ့ခါမှာဒီဘယ်လိုပြောမလဲတစ်ဖက်ကဒီလူကြီးရဲ့ဘယ်လိုပြောမလဲစစ်ဖန်နေနာစေမယ့်အရာတွေကိုကျွန်တော်လောလောလလပြောဆိုတာမဟုတ်ပဲနဲ့ကျွန်တော်ဖန်ကန်တဲ့အရာကိုကျွန်တော်ပြောဆိုဖို့ပဲစပါတယ်လို့ကျွန်တော်မြင်ပါတယ်
โอเคလွလွလပ်လပ်ပြောဆိုခွင့်မှာမှန်ကန်တဲ့အရာပဲပြောဆိုရမယ်ပေါ့နော်ဟိုအဓိကကတော့ကိုပြောတဲ့စကားပေါ်မှာတာဝန်ယူမှုရှိရမယ်မှန်ကန်တဲ့စကားကိုပြောဆိုပါဒါဆိုရင်တော့ပြဿနာမရှိနိုင်ဘူးလို့ဒီသရရှင်ဒီဒေးဗစ်မိုးဝင်ပြီးတော့ဆွေးနွေးသွားတာဖြစ်ပါတယ်ကျွန်မကတစ်ဆက်တည်းပဲကျွန်မတို့စီကိုစာရေးပြီးတော့ပို့လာတဲ့သရရှင်မောင်တက်တနာအမေရိကန်ပြည်ထောင်စုကပါသူ့ရဲ့စာလေးကိုဖတ်ပြပေးခြင်းပါတယ်ကိုအောင်အောင်ဖတ်ပြပေးပါရှင့်
ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းတွေဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားစီတမ်းလှည့်လည်ဟောပြောခွင့်ရှိရမယ်ဆိုတာဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းကလက်ခံထားကြပြီးဖြစ်ပါတယ်။ဒီလိုစံနှုန်းတွေရှိတာကြောင့်ပြည်သူတွေဟာအစိုးရနဲ့တကွရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအားလုံးကိုပါအပြန်အလှန်ထိန်းချုပ်နိုင်ခွင့်ရကြတဲ့အတွက်တိုင်းပြည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်အလွန်အကျိုးရှိတယ်ဆိုတာညင်းလို့မရနိုင်ပါဘူး။ဒါပေမဲ့လည်းပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအခိုင်အမာအကောက်အွယ်ပေးထားတဲ့ဒီမိုကရေစီရင့်ကျက်တဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုအသွင်ကူးပြောင်းရေးကိုခက်ခက်ခဲခဲလှုပ်ဆောင်နေရတဲ့နိုင်ငံတွေရဲ့အခြေခံလွတ်လပ်ခွင့်တွေအပေါ်ကန့်သက်ချက်တွေကတော့ကွာခြားနေနိုင်တယ်လို့ယူဆမိပါရယ်ဒီမိုကရေစီရင့်ကျက်နေတဲ့နိုင်ငံတွေမှာအစိုးရတစ်ခုတည်းရှိပြီးပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးထားတဲ့ခိုင်မာတဲ့အခြေခံဥပဒေလည်းရှိပါရယ်ကျွန်တော်တို့နိုင်ငံမှာတော့အယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးတော့အစိုးရနှစ်မျိုးရှိတဲ့အပြင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝအကာအကွယ်ပေးထားတဲ့အခြေခံဥပဒေလည်းမရှိပါဘူး။ဒါပြင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းမှုလို့ပေါက်နေပါရယ်။ဒီမိုကရေစီရင့်ကျက်နေပါရယ်ဆိုတဲ့နိုင်ငံတွေမှာတော့လူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်ပွားစေနိုင်တဲ့ခွဲထွက်ရေးကိုအားပေးစေနိုင်တဲ့ယုံရင်ကျန်းတဲ့စွာဆဲဆုံနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားပါရယ်။ကျွန်တော်တို့နိုင်ငံမှာကအစိုးရရည်တည်နေရတဲ့အခြေအနေအခြေခံဥပဒေရဲ့အားနည်းချက်နဲ့တိုင်းပြည်ရဲ့ပကတိအခြေအနေအမှန်တွေကိုလေ့လျွှူပြီးပြောဆိုရေးသားနေတာတွေဟာပြည်တွင်ငြိမ်းချမ်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အလွန်အန္တရာယ်ရှိနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒါကအမေရိကန်ပြည်အောင်စုကသောရရှင်မောင်တက်တနာအစာရေးပြီးတော့ပေးပို့ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ဒီမှာမောင်တက်တနာကိုကျမကပဲဒီတချောင်းကိုပြန်ပြီးတော့ဖြည့်ရှင်းခြင်းပါတယ်ရှင်သူကဒီမိုကရေစီရင့်ကျက်ပါတယ်ဆိုတဲ့နိုင်ငံမှာတော့မာတဲ့လူမျိုးဘာသာရေးပြည်ပခါဖြစ်ပွားစေနိုင်တဲ့ဒီခွဲထွက်ရေးကိုအားပေးစေနိုင်တဲ့ရုံရင်းကျန်းတဲ့စွာဆဲဆိုနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားတယ်လို့ဆိုပါတယ်ဟုတ်ကဲ့ဟိုအမေရိကန်ပြည်အောင်စုနဲ့ရှင်ပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဒီလွတ်လပ်စွာပြောဆိုခွင့်ကိုလုံးဝကန့်သက်ထားတာမဟုတ်ဘဲနဲ့ခုနကတော့ပြောခဲ့ပြီးသလိုပဲကိုပြောလိုက်တဲ့စကားကသူတပားကိုအန်ဒီမလွဲမသွေးချက်ချင်းဖြစ်စေမယ်ဆိုရင်တော့ဒါကိုသူ့ကိုပြစ်မှုတခြားပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူတာဖြစ်ပါတယ်သူတို့ကလွတ်လပ်စွာပြောဆိုခွင့်ကိုတော့ကန့်သက်လိုက်တာမဟုတ်ပါဘူးเนาะဒီမှာသောရရှင်ကဒီမြန်မာနိုင်ငံလိုမျိုးဒီ အတွင်ကူပြောင်းစားနိုင်ငံတစ်ခုအနေနဲ့အခြေခံဥပဒေရဲ့အားနည်းချက်တွေလည်းရှိရဆိုရင်တိုင်းပြည်ရဲ့ဘက်ကရီအခြေအနေမှန်ကိုလှစ်လျူရှုပြီးပြောဆိုရေးသားနေတာတွေကိုဟိုပြည်သားရေးသားနေတာအတိုင်းပြည်ဖုံပြိုးတိုးတက်ရေးအတွက်အနေရရှိနိုင်ပါတယ်လို့ရေးထားတယ်။ဒါကြောင့်မလို့သူနဲ့ဆက်ဆက်ပြီးစဉ်းစားမိတာမှာကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းမျိုးတွေပေါ့လေ။ဟိုတော်ရရှင်တွေတော်တော်လာရေးကြတာရှိပါတယ်။ဒီလိုသတင်းမျိုးကတော့ဒီအတွင်ကူပြောင်းစားတိုင်းပြည်အတွက်အနေရဖြစ်စေနိုင်တဲ့ဒီလိုဒီလိုဒီတပ်ဖြတ်မှုတွေရှိတယ်တက်မတော်ကတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့သတင်းမျိုးတွေကိုသတင်းထွက်လာရင်တော့မှဒီသတင်းတွေကိုနိုင်ငံတော်ပြုပြင်ပြောင်းလဲရေးအထောက်အကူဖြစ်စေမဲ့ဘက်ကတွေးပြီးတော့မထုတ်သင့်ဘူးဆိုတာမျိုးတွေရှိပါတယ်အဲ့လိုမျိုးသတင်းအမှန်ကိုနိုင်ငံတော်ရဲ့ပြုပြင်ပြောင်းလဲရေးတစုံတရာများထိခိုက်သွားမလားဆိုပြီးတော့အမှောင်ချထားလို့ရနိုင်ပါမလားဥပမာမောင်မြင်ဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်မထင်ပါဘူးခင်ဗျဒီအနည်းဆုံးဥပမာကိုကြည့်မယ်ဆိုလို့ရှိရင်အခုအဲ့တော့လောလောဆယ်ကျွန်တော်တို့အင်တာနက်မှာပဲဖြစ်ဖြစ်နိုင်ငံတကာသတင်းလောကမှာပဲဖြစ်ဖြစ်ဒီအကြမ်းများနေတဲ့ဒီလူ၁၀ယောက်ကိုတပ်ပြီးတော့တကြင်းနဲ့မြှုပ်တဲ့ကိစ္စပါအဲ့ဒီကိစ္စကတကယ်တမ်းပြောမယ်ဆိုလို့ရှိရင်အစောပိုင်းတည်းကဖြစ်ခဲ့တယ်ဆိုတာတက်ဆိုင်သူတွေသိကြပါတယ်သိကြပါလိမ့်မယ်အဲသို့တော်လည်းပဲဒါကိုသူတို့တားဆီးဖို့ကြိုးစားတယ်တားဆီးဖို့ကြိုးစားပြင်မယ်နောက်ဆုံးကျတော့ဒီသတင်းကပေါ်လာတာပါပဲအကျိုးဆက်အဖြစ်တော့ဒီသတင်းကိုအမှန်တကယ်အဲ့တော့ဒီလူလူရှိကိုအမှန်တကယ်ရောက်အောင်ဒီကြိုးပမ်းခဲ့တဲ့သတင်းတောက်နှစ်ယောက်ဟာတကယ်ကိုခါရက်တက်ဆပ်ဖို့ဘောမျိုးနဲ့အပန်းခံရတာပဲအဖတ်တင်ပါလေသို့တော့ဒီသတင်းမျိုးဟာတကယ်တမ်းလဲမောင်ချလို့မရဘူးမောင်ချလည်းမရတဲ့နောက်ပိုင်းမှာဟလာထွက်လာပြီဆိုလို့ရှိရင်ဒီသတင်းထွက်လာပြီဆိုလို့ရှိရင်အရင်ဆုံးနာမည်ပြတ်တာအစိုးရပဲဖြစ်ပါတယ်နောက်ပြီးတော့စက်ဆိုင်တဲ့လုံခြုံရေးအဖွဲ့တွေနော်စစ်တပ်ဆိုလည်းစစ်တပ်အဲ့ဒီအဖွဲ့တွေပဲနိုင်ဒီနာမည်ပြတ်တာရှိပါတယ်အဲ့ဒီအစားစောစောပိုင်းနေရဒါတွေကိုကုဝင်လင်းလင်းနဲ့ဟလာဒါကဘာကြောင့်ဖြစ်တာလဲဆိုတော့ကြည့်ပြီးတော့ကျူးလွန်သူဟာအရသာဖြစ်ရင်လည်းအရသာအလျောက်လုံခြုံရေးဝန်ထမ်းဖြစ်ရင်လည်းပဲစစ်သားဖြစ်ဖြစ်ရဲဖြစ်ဖြစ်သူတို့ကိုလည်းပဲသူတို့ဥပဒေအလျောက်ရည်ယူခဲ့မယ်ပုံမှန်လည်းမြင်မြင်သာသာဒီထင်သာမြင်သာဖြစ်အောင်စိုးရရဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်အစိုးရနာမည်ပြတ်တာလည်းမဖြစ်နိုင်ဘူးတစ်ချိန်တည်းမှာတရားဥပဒေစုမှုရေးအပေါ်လူတွေအမြင်မှားတာလည်းမဖြစ်နိုင်တော့ပါဘူးအခုကတော့ပြောမယ်ဆိုလို့ရှိရင်ဒီလူသားမှုကိုဆက်ပြီးရည်ယူတဲ့ကိစ္စမှာဒီတရားဥပဒေဘိုင်းကတာဝန်ရှိတဲ့လူတွေကဒီလူမျိုးရေးအမုန်းစိမ့်နဲ့ဟာဒီတရားဥပဒေအတိုင်းဖြစ်မြောက်ဖို့မှာဆောင်ရွက်နိုင်ပါမလားဆိုတဲ့သံသရာတွေလူတွေမှာရှိနေသေးပါနိုင်ငံတကာမှာလည်းဒီတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းပဲဒီတိုင်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဥမမောင်မြင့်ကျေးဇူးတင်ပါတယ်ဒီမှာမက်ခင်လေးကိုတခုမေးချင်ပါတယ်ရှင်ဟိုမက်ခင်လေးတို့ဒီနယ်ဒီပါတွေတွားပြီးတော့တွေ့နေရတဲ့အတိုင်းဝိုင်းတွေ့မှာပေါ့နော်ဒီလွတ်လပ်စွာပြောဆိုခွင့်ကိုဒီအမှန်တကယ်ဒီမြန်မာလူတို့ကလိုချင်လားနောက်ပြီးတော့ကြတော့ဒီအမုန်းစကားပွားများစေတဲ့ဇကားတွေပြောနေတာတွေကိုသူတို့ကဒါဒီအမုန်းစကားပွားများစေတဲ့ဇကားမျိုးတွေဖြစ်စေတယ်မလို့တင်ဘူးဆိုတဲ့အခြေခံဒီလူအခွင့်အရေးနဲ့ပတ်သက်ပြီးတော့အတိအမြင်ဘလောက်နှိုးကြားတက်ကြမှုရှိပါလဲရှင
်အဲ့ဒါကတော့ဒီမှာထင်တယ်အင်တန်မှနေပါလိမ့်မယ်ဥမာလူတွေကလွတ်လပ်စွာပြောဆိုခွင့်တော့လိုချင်တယ်ဆိုတာကိစ္စဆက်ဆက်မရခဲ့တော့သူတို့လိုချင်တယ်အစိုးရကိုလည်းဝေဖန်ချင်တယ်လက်ဖက်ရည်ဆိုင်မှာဆိုလည်းဒီလိုပဲလွတ်လွတ်လပ်လပ်နဲ့အရင်တော့ကလို့ကိုနောက်ကျောင်းမှာဘာတူထိုင်နေတယ်ကြည့်စရာမလိုပဲသူတို့စိတ်အေးနဲ့ပြောနိုင်တယ်ဒါကိုသူတို့အရင်သဘောကျတယ်ဒါပေမဲ့အဲ့ဒါတဆင်းတက်လို့ခုနအမုန်းတရားကိုပွားများစေမဲ့စကားတွေမပြောသင့်ဘူးဆိုတာကိုတော့တတိထားမိတဲ့ရှင်ရှင်မိတဲ့သူကအဲနည်းကောင်းသူနည်းလိမ့်မယ်လို့ကျွန်မထင်တယ်အထူးသဖြင့်တော့ကျွန်တော်အခြေခံမှာရှိတဲ့ဒီလူအများစုကတော့ဒါကအမုန်းစကားလားဆိုတာမသိတာရဲ့ကျွန်တော်တို့ဒီအများစုမှာဖြစ်နေရကျွန်တော်တို့တိုင်းပြည်တွေပြဿနာကြတော့ဒီလူမျိုးရေးဘာသာရေးနဲ့ဆက်သက်ပြီးလို့ရှင်ပြည်လူမျိုးပြည်ဘာသာနဲ့မကောင်းဘူးဆိုတော့အမြင်နဲ့အခြေခံမှာတွေကအယိုးဆွဲနေတာလေးရှိတဲ့အခါကျတော့ဒါကတော့တော်တော်လေးကျွန်မထင်ပါတယ်ခက်ခဲမယ်ထင်တယ်အခုသူတစ်ခင်းတော့ကျွန်တော်တို့ဒီ Facebook တွေပေါ်လာတဲ့အခါမှာပို့ပြီးတော့စိုးရင်စရာကောင်းတာလေးအနေထားကိုရောက်တယ် Facebook ကိုကျွန်တော်တို့အခြေခံကြမ်းစာကလေးဒီပေါ်ပေါ်နဲ့တုံးနိုင်နေတဲ့အချိန်မှာဒီအမှုတရားတွေကဒီ Facebook စာမျက်နှာတွေပေါ်မှာဆိုရင်တကယ်မအိုကြောက်စရာကောင်းလာအောင်ဖြစ်နေရသည်ကျွန်တော်တို့တကယ်ကိုဒီတာမန်ပေါ့နော်လူရတန်းစားတဲ့ကလည်းဗာပေမဲ့တကယ်အခြေခံလူရန်စားတွေမှာတချို့ကဒီဟာရဲ့အတိတ်နဲ့ကိုမတိပဲနဲ့ကိုဒါအမှုတရားပြန်ပွားအောင်လုပ်နေရလို့မတိပဲနဲ့ကို like လုပ်နေတာ share လုပ်နေတာရလည်းအများကြီးရှိတဲ့အတွက်တတော်တော်ဆုံးရင်ကြားအခြေအနေကရှိနေလို့ယူဆပါတယ်
ဟုတ်ကဲ့ပါမက်ခင်လေးပြောသွားတာပါရှင်မက်ခင်လေးဒီဖြေချပေးတာကျေးဇူးတင်ပါတယ်ဒီမှာတော်တော်ရှင်တရားကိုကျမတို့ Facebook ပေါ်မှာမှတ်ချက်လာရေးတဲ့ဒီမှတ်ချက်လေးကိုကျမဖတ်ပြပေးချင်ပါတယ်ဒက်ချန်ဂျူဟာရီဆိုတဲ့တော်တော်ရှင်ရေးထားတာပါမြန်မာနိုင်ငံကလူတွေလွတ်လပ်စွာရေးသားပြောဆိုခြင်းဆိုတဲ့ဟာကိုအတိတ်ပဲကိုလိုရဘက်ကိုဆွဲယူပြီးတော့ online social media platform ကနေပြီးတော့ဆဲဆိုမှုတွေပပတ်ဆက်ဆက်လောက်တာမကောင်းပါဘူးဒီလိုဆဲဆိုခြင်းကလူမျိုးတစ်မျိုးရဲ့ယဉ်ကျေးတိမ်မွေးမှုကိုထိခိုက်နစ်နာစေတယ်လို့ပြောချင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့အမြင်ကိုရေးလာပါတယ် Now John Woo ဆိုတဲ့တော်ရရှင်ကတော့လူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာလူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာပြောလို့မရတာမြန်မာနိုင်ငံမှာပြောလို့ရမယ်ထင်နေလားတဲ့ထောင်ထဲတန်းရောက်သွားပါလိမ့်မယ်တဲ့သူကလွတ်လပ်စွာပြောဆိုခွင့်မရှိဘူးလို့ပြောထားပါတယ်။နောက်ညီညီဆိုတဲ့တော်ရရှင်ကတော့အဲ့ဒါက VOA အဖွဲ့ကိုပြောတာပါတဲ့ဒီလွတ်လပ်စွာပြောဆိုခွင့်ပိတ်ပင်တင်နေဆိုတာပေါ့လေမြန်မာစာမြန်မာစကားပြောမြန်မာနိုင်ငံမှာမြန်မာပြည်ကဥပဒေကိုလေးစားဖို့လိုပါတယ်မှတ်ချက်ကတော့ရိုဟင်ဂျာလူမျိုးမရှိပါဘူးအစိတ်ပင်ရေမလောင်းစေချင်ပါတဲ့ဒီတော်ရရှင်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်လာတဲ့ပုံရပါတယ်နောက်ထပ်တော်ရရှင်တယောက်ကိုရန်နိုင်မှာကိုရန်နိုင်ကအခုလည်းမြန်မာနိုင်ငံကိုထိခိုက်နစ်နာစေအောင်လို့တစ်ဖက်သက်ဖော်ပြနေတာမင်းတို့ပဲတဲ့ VOA ကိုပြောထားတာပါမင်းတို့အစဲခံရတာနဲတောင်နေသေးတယ်မင်းတို့ရုံးကဘုံခွဲခြင်းစိတ်ပေါက်တယ်ဆိုတော့ဒီ American ပြည်တော်စုရဲ့ဒီတရားဥပဒေနဲ့သာဆိုရင်တော့ဒီလိုဒီအရေးယူခံရပြီလို့ထင်မိပါတယ်ကျမတို့ဒီအစီအစဉ်ဆုံးဖို့လည်း5မိနစ်လောက်ပဲလိုတော့တာမလို့ဒီမှာဒီပင်တိုင်းဆွေးနွေးတဲ့သူတွေနောက်ပြီးတော့ခုနကတော့ဟိုကျမတို့စီကိုပါဝင်ပြီးတော့ဆွေးနွေးလာတဲ့သောရရှင်တွေကိုနည်းနည်းလေးသူတို့ရဲ့ဒီအထင်မြင်ယူဆချက်လေးတွေကိုမေးချင်ပါတယ်အရင်ဦးဆုံးဒီဦးသက်အောင်မန္တလေးကရှိပါလား
โอเคใช่ป่ะ
โอเคအချိန်နည်းနည်းပဲရလို့ခက်တူတူလေးပြောပြပါနော်ဒီလွတ်လပ်စွာပြောဆိုရေးသားခွင့်ကိုလည်းမထိခိုက်ဖဲဒီအမုန်းတရားပွားများစီတဲ့ဇာတ်တွေကိုလည်းဟိုမပြောမိအောင်ဆိုရင်လူတို့ကိုဘယ်လိုအကြံပြုလို့ရမယ်လို့ထင်ပါလဲ
ဥပဒေစုံမိုးရေးပဲဗျဥပဒေစုံမိုးရေးဒါအဓိကအကင်တွေလမ်းပြီးပါတယ်ခင်ဗျာဥပဒေစုံမိုးရေးမှာဒီပြည်ထရေးရောတရားရေးမှာရောဒါတိတိကျကျအကောင့်နဲ့ပေါ်လာတာအကောင့်ပြီးတော့မှာခင်ဗျာ
okay,
တရားဥပဒေတွေတော့အကောင့်လုံးကြောက်ကြပါလားဟုတ်ကဲ့
ဥပဒေစုံမှုရေးကိုတရားလုံးဆောင်ရမယ်ပေါ့နော်ဆရာဒေးဗင်မိုးအနေနဲ့ရောဘယ်လိုယူဆပါလဲရှင်ခက်တူတူလေးပြောပြပါနော
်ဟုတ်ကဲ့အာဆွမ်းနာဒီမန္တလေးကဥတအောင်ပြောသလိုပေါ့ကျွန်တော်တို့မြန်မာပြည်ကကြတော့ဒီမိုကရေစီမှာလည်းနှုတ်နဲ့သေးတော့တရားဥပဒေစုံမှုရေးအစိကမန်တိုင်ရှိမယ်လို့ကျွန်တော်လည်းယူကြည့်ပါရခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမမောင်မြင့်အနေနဲ့ဒီတရားဥပဒေစုံမှုရေးလုံးရမယ်လို့ဒီတော်ရရှင်တွေကပြောထားတယ်ဒီအေးဒီအမုန်းတရားတွေဒီစကားတွေဒီအမုန်းတရားတွေဖြစ်နေပြီဆိုတာကိုဒီလွတ်လပ်စွာပြောဆိုခွင့်လည်းရနေတဲ့တပြိုင်တည်းဖြစ်ပါပဲမြန်မာနိုင်ငံမှာရှိနေဖို့ဆိုရင်လူတို့ကိုဘယ်လိုများကျမတို့အသိပညာပေးမှုတွေလုပ်နိုင်ပါမလဲဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒီအခုလိုမျိုးအမုန်းတရားပွားစီတဲ့စကားမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့သတင်းတွေကိုလူလူရှိအမြန်ဆုံးရောက်အောင်နဲ့လူလူကအဲ့ဒီသတင်းတွေပေါ်အဲ့ဒါဒီချင့်ချင်ပြီးတော့ယုံဖို့နဲ့နောက်တစ်ခုကတော့အစိုးရဘက်အနေနဲ့ကလည်းပဲတိုင်းပြည်မှာဘာတွေဖြစ်နေလဲဆိုတာကိုအမှန်တကယ်သိဖို့အတွက်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ရဲ့ဒီစိတ်တစ်ပိုင်းဖြစ်တဲ့ဒီသတင်းလောကအင်မတန်မှအရေးကြီးပါတယ်အဲ့တော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်နဲ့အဲ့ဒီယူထားတဲ့သတင်းကိုမှန်မှန်ကန်ကန်မျှမျှတတာနဲ့ဖြန့်ချိနိုင်ဖို့ကအမှန်တကယ်မှာအင်မတန်မှလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးမောင်မြင့်ကသတင်းလွတ်လပ်ခွင့်ကဒီမြန်မာနိုင်ငံဒီသတင်းမှန်တွေရပြီးတော့ပြည်သူတွေအဲ့ဒီပေါ်မှာမှန်ကန်တဲ့သုံးသပ်ချက်တွေရနိုင်ဖို့အရေးကြီးဆုံးပဲလို့သုံးသပ်သွားပါတယ်။ဟိုဆရာဦးသိန်းတန်းဦးအနေနဲ့ရောဒီမြန်မာနိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်လည်းရှိရမယ်။နောက်ပြီးတော့ဒီအမုန်းတရားအခုလိုပွားများနေတာပေါ်ပြားနေပေါ်များမြင်နေရတာတွေကိုမမြင်ရအောင်လို့ဟိုအစိုးရဘက်ကဘယ်လိုများအခြေခံပြောင်းလဲနိုင်မယ်လို့ယူဆပါလဲရှင
်။ဒီကเสียอะไรเยอะอ่ะกูไม่รู้แค่อ่ะแต่เสียอยู่ดิตะเกซู้มู้อ่ะจ้อซ้ากินซ้าไม่ควรจะเว้นนะเอาออนไลน์เสียไม่จอกเว้นเนี่ยซ้าได้ยี้ยี้อ่ะนะออนไลน์เสียได้ยี้ยี้อ่ะเนาะถ้าไอ้ที่ดูเสียอยู่ตะเกซู้มู้อ่ะโดดอ่ะนะแล้วตะคูอ่ะก็เสียอยู่มันจ้อดูแล้วตะเรนตะเดลุสุดาคนนี้นี่อ่ะประมาณกลางๆจ่ายอ่ะเนาะแล้วมาตัดเนี่ยจะเช็คก็ที่ดอกเงินที่เยอะแต่ได้ในอโมลียาดิบ่ปัวกว่าอ๋อเดี๋ยวเราปัญญาไปอีกทีนึงเนาะအများကြီးဒီနေ့မှမှန်တိုင်းငံထုတ်ပြရမယ်အဲ့ဒီတော့ကျတောင်းမှုယူအပ်တယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဒါကဒါအစိုးရကလှုပ်ဆောင်တဲ့အချက်တွေကိုဦးသိန်းတန်းအကြံပြုတာဖြစ်ပါတယ်မက်ကင်လေးအနေနဲ့ကလူမှုဘက်ကဘလို့စိတ်တဲ့မျိုးနဲ့ဒီအခြေအနေကိုဒီလိုအစိုးရကလည်းဟိုတင်ကြားပေးလာခင်ရင်နောက်ပြီးတော့နိုင်ငံတကာရဲ့ဒီလူအခွင့်အရေးအခြေခံလူအခွင့်အရေးအခြေအနေလွတ်လပ်စွာပြောဆိုခွင့်ဒီမှာအမုန်းတရားဆိုတာသူများကိုဟိုဒီလွတ်လပ်စွာပြောဆိုခွင့်ကိုလက်ကင်ပြုပြီးတော့တုံးလို့မရဘူးဆိုတာသိအောင်လို့လူမှုဘက်ကဘလို့ပြင်ဆင်မှုတွေလိုအပ်ပါလဲရှင်ဘလို့စိတ်အနေထားပေါ့နော်
အဲ့ဒါတော့ကျွန်မထင်တယ်နည်းနည်းတော့ခက်အောင်မယ်လို့ထင်တယ်လူတို့ကလေတိတ်ပြီးတော့ခက်အောင်မယ်ဆိုတာဒီလိုပါကျွန်မတို့လူတို့ကဟိုတိတ်ပြီးတော့ပညာရေးအချင်းပေါ့ကျွန်မတို့ခက်ဆက်ဆက်ဖြည့်ဆည်းထားတဲ့ဟာအခုချိန်မှာအရင်ကဖြည့်ဆည်းတဲ့လူတွေကလူကြီးပိုင်းလူလက်ပိုင်းရောက်လာတဲ့အခါကျတော့တော်တော်လေးမှစိတ်သားတွေကကျွန်တော်တို့ဒီအမုန်းတရားတွေမဟုတ်ဘူးဘယ်နေရာမှာမဆိုရင်အကျန်းဖက်ဖို့တောင်မှလက်ရင်နေတယ်လို့ဖြစ်နေတော့တော်တော်လေးကျွန်တော်တို့အချိန်ယူရမယ်လို့ သူစားရတာစိတ်ပြက်လို့ပြောတာတော့မဟုတ်ဘူးတကယ်တော့စိတ်ပြက်ဆရာဖြစ်နေတယ်ဒါပေမဲ့ကျွန်မတခုမြင်တာကတော့အခုကဆိုရှယ်မီဒီယာကိုအင်တာနက်တုံးနေကြတယ်တော်တော်များများတုံးနေကြတဲ့အတွက်ဆိုရှယ်မီဒီယာနေမှာအမုန်းစကားတွေကောလာဟလတွေမမှန်တဲ့သတင်းတွေဖြစ်နေဟာကိုဒါတွေကိုတတိကြားပြီးတော့ဆောင်ကျဉ်တင်နေဆိုတာကို Facebook တွေမီဒီယာတွေကနေပဲဆိုရှယ်မီဒီယာနေပဲတစ်ဆင့်ကျွန်တော်တို့ကကမ်ပိန်းတွေပညာပေးတဲ့အဲ post တွေတင်ပြီးတော့ပဲကျွန်တော်တို့ပြန်ပြီးလူစုကိုပညာပေးတဲ့နေရာပဲအထူးအောင်ဆုံးဖြစ်မယ်လို့ထင်တယ်နောက်တစ်ခုကတော့ဘုန်းဘုရားဆရာတွေအားလုံးပြောသွားတယ်လို့ပဲအမှုကြီးကြီးတစ်ခုပေါ့ကောင်းတစ်ခုလောက်ကိုပဲကျွန်တော်တို့စံပြကိုကြီးကြီးဟိုပေါ့ဥပဒေအရဒီကြီးကြီးမမကိုပြစ်ဒဏ်နဲ့တက်တက်အသေးသေးချာလုတ်ပြလိုက်လို့ရှိရင်ကျွန်တော်တို့လူတွေခုမုံတရားပြောနေတဲ့လူတွေပါးစပ်ပိတ်တမ်းမယ်လို့ထင်တယ်အဲ့ဒီလိုမျိုးမလုတ်ရဲတဲ့နဲ့အစိုးရကဘာလို့စိတ်ချိန်နဲ့မှန်မတီလုပ်နေဆိုရင်တော့ရှေ့ဆက်တိုးပြီးတော့ပို့ပြီးတော့အငြင်းရှိတဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ပါအမခင်လေးဟိုဒီလူတွေကြားထဲမှာလူတဦးနဲ့တဦးကြားဟိုခွဲခြားမှုတွေမရှိအောင်ပေါ့နော်ဟိုနောက်ပြီးတော့ငငယ်လေးတည်းကလည်းဒီလိုအမုန်းတရားဆိုတာမပြောရဘူးသူများဟိုနှိမ်ချတဲ့သူများလူမျိုးကိုနှိမ်ချတယ်ဒါမှမဟုတ်လေလူတဦးတယောက်ကိုနှိမ်ချတဲ့ဇကားတွေနဲ့ဒီပြောဆိုလွတ်လပ်စွာပြောဆိုခွင့်မရှိဘူးဆိုတာသိဖို့ဆိုရင်ဒီပညာရေးစနစ်မှာဘယ်လိုပြုပြင်ပြောင်းလဲနိုင်မလဲရှင်
အဲ့တော့ကျမတို့အချောင်းတင်လို့တွေမှာပါပေါ့နော်ဒါတွေကိုထည့်ပြီးတော့ဒီကျမတို့ civic education ဆိုပြီးတော့ကျမတို့ရက်သက်ပေါ်စီရတော့တင်ရတယ်ရှိတယ်အဲပြည်သူနေတီတွေလည်းလို့နော်တကယ်ဥမာကျမ civilized ဖြစ်တဲ့လူတွေပြောကျင်တော့ဗုဒ္ဓဘာသာပဲဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲမဆိုအခြေခံလေးစားလိုက်နိုင်ရမယ့်အချက်ကလေးတွေတော့ကျမတို့ចောင်းတင်မှုတွေမှာထည့်ပြီးတော့တင်ကြားတင်တယ်လို့ထင်တယ်ဒီကိစ္စတွေကိုလည်းကျမအစိုးရအနေနဲ့ခုပညာရေး reform ကိုပြန်လုပ်နိုင်မယ်လို့ယူဆတဲ့အချိန်မှာ internet တင်ရတဲ့အချိန်ဖြစ်တဲ့အတွက်ဒါတွေလည်းထည့်ပြီးတော့စဉ်းစားတင်တယ်လို့ကျမမြင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ပါဝင်ဆွေးနွေးပေးတဲ့သူတွေရောဒီပင်နိုင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုရောကျမတို့တိုက်ရိုက်လေးလိုက်အစီအစဉ်ကနေအထူးကျေးဇူးတင်ပါတယ်ရှင်